ဆီးရီးယားနိုင်ငံတွင်ကသဘုံတို့ထိ ंछ ုပ်ရာမြို့နှမြို့ကလူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့ဥတီတွားရောက်ခဲ့တဲ့ခီးတဲ့တင်ကားတွေဒီကနေ့တနင်္ဂနွေနေ့မှာတိုက်ခိုက်ခံရပြီးလောင်ကျွမ်းသွားတယ်လို့ဆီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့နဲ့ဆီးရီးယားနိုင်ငံပိုင်သတင်းဌာနတို့ကဖော်ပြကြပါတယ်အလက်ပိုမျိုးအရှိပိုင်းမှာကယ်ဆယ်ရေးအစီအစဉ်ပြန်လည်စတင်ရေးသဘောတူညီချက်တစ်စီတစ်ပိုင်းဖြစ်တဲ့ဆီးရီးယားအနောက်မြောက်ပိုင်းအစ်တလီပြည်နယ်တဲကအယ်ဖိုအူနဲ့ကာဖရာယာမြို့တို့ကမကျန်းမာသူတွေနဲ့ထိခိုက်ဒဏ်ရာရထားသူအနည်းဆုံး2000လောက်ကိုကယ်ထုတ်နိုင်ဖို့ဒီရင်နေသွားခဲ့ရောက်ခဲ့ကြတာဖြစ်ပါတယ်။တချိန်တည်းမှာပဲဆီးရီးယားနိုင်ငံအလက်ပိုမြို့တွင်းကကြန့်ရှိနေသေးတဲ့အရက်သားတွေနဲ့သဘုံတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့အတွက်လာချမ်းနေအသင်းနဲ့နိုင်ငံတကာကြက်ချင်နေအသင်းတို့ရဲ့ကြီးကြပ်မှုနဲ့ခီးတဲ့တင်ကားတွေအလက်ပိုမြို့တွင်းကိုဒီကနေ့တနင်္ဂနွေနေ့မှာစတင်ဝင်ရောက်သွားလာနေပြီလို့ဆီးရီးယားနိုင်ငံပိုင်သတင်းဌာနစာနာကကြေညာပါတယ်။ဒါပေမဲ့ကယ်ဆယ်လုပ်ငန်းတွေစပြီဆိုတဲ့သတင်းတွေတော့မရရှိသေးပါဘူး။စစ်ကြောင်ပျက်စီးနေတဲ့အလက်ပိုမျိုးရင်းကကြန့်ရှိနေတဲ့လူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့နဲ့အကာအကွယ်ပေးဖို့အတွက်စောင့်ကြည့်သူတွေဆစ်လို့ရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တနင်္ဂနွေနေ့မှာမဲခွဲဆုံးဖြတ်ကြမယ်လို့လည်းခန့်မှန်းရပါတယ်။အလက်ပိုမျိုးရင်းနဲ့မြို့အနီးမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာပြစ်ပခတ်တွေဆိုးဆိုးဝါးဝါးဖြစ်ပွားနေပြီးမြို့ရင်းမှာရှိတဲ့ထောင်ပေါင်းချီတဲ့လူတွေကိုကယ်ထုတ်ဖို့လိုအပ်ချက်တွေကိုဖော်ပြထားတဲ့ပြင်သစ်နိုင်ငံရဲ့အဆိုပြုချက်မူကြမ်းကိုကုလလုံခြုံရေးကောင်စီမှဆုံးဖြတ်မှာဖြစ်ပါတယ်။ကုလလုံခြုံရေးကောင်စီကဒီနှစ်အတွင်းမှာဆီးရီးယားနိုင်ငံတွင်အပြစ်ရရေးအဆိုပြုချက်ဒါဇင်ဝက်လောက်ကိုမဲခွဲဆုံးဖြတ်ခဲ့တယ်လို့ပဲဒီကနေ့တနင်္ဂနွေနေ့မဲခွဲဆုံးဖြတ်မှုမှာလဲဆီးရီးယားအစိုးရရဲ့အဓိကမဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံကအရင်အဆိုပြုချက်တွေအတိုင်းဗီဒိုအာနာသုံးပေးချမယ်လို့လဲခန့်မှန်းထားကြပါတယ်။အလက်ပိုမျိုးရင်းမှာအရက်သားနဲ့သဘုံတိုက်ခိုက်သမား4000လောက်ကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့ကြမ်းရှိနေသေးတယ်လို့စောင့်ကြည့်သူတို့ကပြောပါတယ်။